This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်
ရေဒီယို NUG သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ဘေးထူမှကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်မင်္ဂလာမနက်ခင်းပါခင်ဗျာအခုချိန်ကစပြီးရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့စီရီသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာမင်္ဂလာပါခင်ဗျာခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ14ရက်နေ့မနက်ပိုင်းရေဒီယို NUG စီရီသတင်းများကိုတင်ပြပေးပါရမယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့မတရားတိုက်ပွဲများအတွင်စစ်ကောင်စီတပ်ဖွဲ့ဝင်အလောင်းများနဲ့လက်နက်ခဲယမ်းများသိမ်းပိုက်ရရှိခဲ့ကြောင်းမန္တလေး PDF ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းမတရားမျိုးနဲ့အတွင်းမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF မန္တလေးကသိမ်းယူထားတဲ့တပ်စခန်းများကိုပြန်လည်ရရှိနိုင်ဖို့စစ်ကောင်စီကကြိုးစားနေတာကြောင့်တိုက်ပွဲများနေ့စဉ်ဖြစ်ပွားနေတယ်လို့ဆိုပါတယ်အဆိုပါတိုက်ပွဲများအတွင်စစ်ကောင်စီတပ်ထံမှလက်နက်ခဲယမ်းများနဲ့ရုပ်အလောင်းများကိုသိမ်းဆည်းရမိခဲ့တယ်လို့ဓာတ်ပုံမှတ်တမ်းများနဲ့တကွ MDY PDF ကထုတ်ပြန်ထားတာပါစစ်ကောင်စီကလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုများသာမကမြေပြင်စစ်ကြောင်းများကိုပါအသုံးပြုပြီးတော့တံပြန်ထိုးစစ်ဆင်နေပေမဲ့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှသိမ်းယူထားတဲ့တပ်စခန်းများကိုအပြေးဝထိန်းချုပ်ထားစေဖြစ်တယ်လို့ဖော်ပြထားပါတယ်။မတရားမျိုးနယ်တဲကတိုက်ပွဲများအတွင်စစ်ကောင်စီကစစ်ရေးပြစ်မှတ်များကိုတာမကအရက်သားပြည်သူများကိုပါပြစ်မှတ်ထားတိုက်ခိုက်နေပြီးတော့ဆေးရုံစုမှုများကိုလည်းပြောင်ပြောင်တင်းတင်းကျူးလွန်နေတယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆလဘီ CDF တန်တလန်စစ်ဦးစီးချုပ်ရှီတန်းတိုက်ပွဲတနေရာမှာကြာဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ချင်းပြည်နယ်တန်တလန်မြို့အခြေဆိုင် CDF တန်တလန်ချင်းပြည်ကာကွယ်ရေးတပ်ဖွဲ့တန်တလန်ရဲ့စစ်ဦးစီးချုပ်ဖြစ်သူ Slime Ranzer ဟာရှီတန်းတနေရာမှာကြာဆုံးခဲ့တယ်လို့သိရပါတယ်။အော်တိုဘားလာဆက်နေရနေကတန်တလန်မြို့တွင်တက်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းတနေရာကိုတိုက်ခိုက်ဖို့လုပ်နေချိန်မှာစစ်ကောင်စီရဲ့လက်နက်ကြီးထိမှန်ပြီးတော့ကြာဆုံးသွားခဲ့တာပါ။၎င်းနဲ့အတူ CDF တန်တလန်တပ်ရင်း၄မှရဲဘော်တအူးလည်းကြာဆုံးခဲ့တယ်လို့သိရပါတယ်။အာနာမသိန်းခင်ကလိုင်းရန်စဲဟာတန်တလန်မြို့နယ်ចောင်းသားများမိသားစု TSC ရဲ့ခေါင်းဆောင်ဖြစ်တယ်လို့ချင်းចောင်းသားအဖွဲ့အစည်းတွေမှာတာဝန်ရှိသူတဦးလည်းဖြစ်ပါတယ်။စလိုင်းရန်စဲကြာဆုံးချိန်မှာအသက်30အရွယ်သာရှိသေးပြီးတော့၎င်းမှာအမျိုးသမီးနဲ့ကလေးနှစ်ဦးကြံ့ရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဝေါ်လီမှာဇီးဝယ်ထွက်တဲ့စစ်ကောင်စီကပြစ်ခတ်ခံရပြီးတော့နှစ်ဦးသေဆုံးတရင်မှုနဲ့ဒူရင်မှုအပါအဝင်၃ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံး KNU ဒူပလာယာခရိုင်တပ်မဟာ6ကော့ဂရိတ်မြို့နယ်ဝေါ်လီရွာမှာဇီးဝယ်ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကပြစ်ခတ်ခံရပြီးတော့နှစ်ဦးသေဆုံးကတရင်မှုနဲ့ဒူရင်မှုအပါအဝင်၃ဦးဒဏ်ရာရခဲ့ပါတယ်။အော်တိုဘာလ17ရက်နေ့မနက်၈နာရီမိနစ်20မှာစစ်ကောင်စီတပ်အင်အား20မှ30ကြားပါတဲ့ Vigo ကား2စီးကိုတော်လှန်ရေးတပ်ဖွဲ့တွေကစောင့်ကြိုပြစ်ခတ်တိုက်ခိုက်ခဲ့ရလို့ဆိုပါတယ်တိုက်ခိုက်မှုအတွင်တက်ချက်ကြီးတအူးနဲ့တက်သားတအူးတီဆုံးခဲ့ပြီးတော့ခမရ55တရင်မှုအမတ316ဒူရင်မှုနဲ့တက်သားတအူးဒဏ်ရာရခဲ့တယ်လို့သိရပါတယ်အဆိုပါစစ်ကောင်စီတပ်ဖွဲ့များပြစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်ဝေါ်လီဘျူဟာစခန်းကုန်းသို့ပြန်ရောက်ချိန်မှာတိုက်ခိုက်ခံခဲ့ရတဲ့နေရာအနီးပတ်ဝန်းကျင်ကို120မမ10ချိန်ထပ်မံပြစ်ခတ်ခဲ့ပါသေးတယ်ဝေါ်လီဘျူဟာကုန်းစခန်းမှာခမရ55ခမရ959ခမရ555တက်များတက်ဆွေးနေထိုင်ပြီးတော့အင်အား200ကျော်ခန့်ရှိနေတယ်လို့သိရပါတယ်ခင်ဗျာဆလဘီတိန်စေရက်မှာလမ်းမပြီးတော့ PDF ဂိတ်ကိုဝင်လာတဲ့စစ်ဗိုလ်တအူးနဲ့အမျိုးသမီးကိုဖမ်းဆီးရမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မွန်ပြည်နယ်ကြိုက်ထုံမြို့နယ်တိန်စေရက်မြို့မှာလမ်းမပြီး PDF ဂိတ်ထဲကိုဝင်လာတဲ့စစ်ကောင်စီရဲ့အမတ313ညတရင်မှဗိုလ်တအူးနဲ့၎င်းရဲ့အမျိုးသမီးကိုဖမ်းဆီးရမိခဲ့တယ်လို့သိရပါတယ်။အော်တိုဘားလာ12ရက်နေ့မနက်ပိုင်းကပြည်သူ့ကာကွယ်ရေးတပ်ဂိတ်ကိုလမ်းမပြီးရောက်လာတဲ့ဗိုလ်ဟင်းစီယာဦးနဲ့၎င်းရဲ့အမျိုးသမီးတို့ကို PDF ကဖမ်းဆီးရမိခဲ့တာဖြစ်ပြီးတော့ KNU လက်ထဲကိုလွှဲပေးခဲ့တယ်လို့ဆိုပါတယ်။၎င်းဟာ PDF ကိတ်ကိုစစ်တပ်ကိတ်နဲ့မှာပြီးကားရက်ခါလမ်းလာမေးရမှဖမ်းဆီးရမိခဲ့တာဖြစ်ပြီးတော့၎င်းနဲ့အတူတနက်တက်လက် uniform တစ်စုံနဲ့အရာရှိစာရွက်စာတမ်းများကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။အဆိုပါဗိုလ်တော်ဖမ်းဆီးခံရပြီးတဲ့နောက်အမတ339အမြောက်တပ်ကလက်နက်ကြီးနဲ့တင်စရက်မျိုးတွင်ကိုပြစ်ခတ်ခဲ့ရမှာအရသာ3ဦးဒဏ်ရာရခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအုပ်ဖူဝိုင်းကျေးရွာရဲစခန်းမှာထွက်လာတဲ့စစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။အော်တိုဘာလ13ရက်နေ့နေ့လယ်တနားဝန်းကျင်မှာအုပ်ဖူမြို့နယ်ဝိုင်းကျေးရွာရဲစခန်းမှာထွက်လာတဲ့အင်အား30ပါစစ်ကြောင်းကိုဗရေဒါမိုင်းလေးလုံးဆွဲပြီးတော့မိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့တပ်ရင်း3831တပ်ခွဲငါချူပင်ကောင်ဟီရိုပြောက်ကြားတပ်ဖွဲ့ထံမှသိရပါတယ်။အဆိုပါစစ်ကြောင်းရေဒါရွာဘက်ကိုထွက်ခွာလာစဉ်ဝိုင်းရွာထိပ်ဂုံးပေါက်ကြီးအကျော်ဝိုင်းအုပ်စုစေးယုံရှိမှာမိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့သိရပါတယ်။အသေးပြောက်များပြီးတော့ထိခိုက်ဒဏ်ရာရသူများကတီးဆုံးတဲ့အလောင်းတွေကိုရွာသိန်းချင်းစီတေးဆောင်သွားတယ်လို့သိရပါတယ်။မိုင်းဆွဲတိုက်ခိုက်ခဲ့တဲ့နေရာဟာပြည်သူတွေနေထိုင်ရာနေရာနဲ့ guide 300နီးပါးလောက်ဝေးကွာပြီးတော့စစ်ကောင်စီကအထိနာသွားတာကြောင့်သာရန်တမ်းဖမ်းဆီးသွားတာလို့ဆိုပါတယ်ခင်ဗျာ။ဆလဘီဝမ်းထွေးမြို့ရဲစခန်းနဲ့ထွေးအုပ်ရုံးကိုလက်နက်ကြီးနဲ့ပစ်ခတ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။အော်တိုဘာလ13ရက်နေ့ညနေ4:00ခန်းမှာမိတ္တလာခရိုင်ဝမ်းထွေးမြို့ရဲစခန်းနဲ့ထွေးအုပ်ရုံးတို့ကိုလက်နက်ကြီး40မမ၄လုံးပစ်ခတ်တိုက်ခိုက်ရမှာထွေးအုပ်ရုံးဘက်သူ1လုံးရဲစခန်းဘက်သူ3လုံးကြားရောက်ပေါက်ကွဲခဲ့ကြောင်းဝမ်းထွေးတောင်းရှစ် Revolution Force မှတင်ထုတ်ပြန်ပါတယ်။ WTRF အဖွဲ့မှပစ်ခတ်ပြီးတော့ပြန်လည်ဆုတ်ခွာစဉ်ရဲနဲ့စစ်သားများဘက်မှလက်နက်ကြီးလက်နက်ငယ်များဖြင့်အများပြည်သူနေထိုင်ရာရပ်ကွက်များသို့ရန်တမ်းပြန်လည်ပြစ်ခတ်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆလဘီထူးချောင်းစခန်းကုန်းမှာစစ်ကောင်စီတပ်သားများစခန်းအားစွန့်ခွာထွက်ပြေးတဲ့တဲ့င်းကိုတင်ပြပေးပါမယ်။အော်တိုဘာလ12ရက်နေ့မှာဖားဆောင်တဲ့ဗိုလ်လက်ခဲကြားမှာရှိတဲ့ထူးချောင်းစခန်းကုန်းမှာစစ်ကောင်စီတပ်သားများစခန်းအားစွန့်ခွာထွက်ပြေးသွားကြောင်းဖားဆောင်မြို့နယ်ပြည်သူ့ကာကွယ်ရေးတပ်မှတဲ့င်းထုတ်ပြန်ပါတယ်။စွန့်ခွာထွက်ပြေးသွားတဲ့ရင်းစခန်းအားဖားဆောင်ပြည်သူ့ကာကွယ်ရေးတပ်နဲ့အတူတပ်ပေါင်းစုမှဝင်ရောက်ရှင်းလင်းခဲ့ပြီးတော့လက်နက်ခဲယမ်းအချို့သိမ်းဆည်းရမိခဲ့တယ်လို့သိရပါတယ်။စစ်စင်ရေးအားတပ်ပေါင်းစုနဲ့အတူဖားဆောင် PDF KA Drone Force တို့မှပူပေါင်းဆောင်ရွက်ခဲ့ကြောင်းထုတ်ပြန်ထားပါရခင်ဗျာ။ဆလဘီရောချောင်းတတားနဲ့နေအိမ်တချို့ကိုစစ်ကောင်စီက၄ချိန်တိုင်ပုံကျဲတိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်မြေပုံမြို့နယ်တောင်ဆိုင်ကန်းတိုက်နယ်အတွင်းကရောချောင်းတတားနဲ့အရက်သားနေအိမ်တချို့ကိုစစ်ကောင်စီက၄ချောင်းကနေ၄ချိန်ထပ်မနေပုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေထံကသိရပါရ။အော်တိုဘားလ၁၂နှစ်ညနေ9:45မိနစ်မှတစ်ချိန်6နာရီမိနစ်40မှတစ်ချိန်ညနေ17နာရီ10မိနစ်မှတစ်ချိန်ညနေ17နာရီမိနစ်40မှတစ်ချိန်စုစုပေါင်း၄ချိန်တိုက်တိုင်ပုံကျဲတိုက်ခိုက်ခဲ့တယ်လို့ဆိုပါရ။ပုံကျဲတိုက်ခိုက်မှုကြောင့်ရောချောင်းတတားအပါဝင်အရက်သားနေအိမ်9လုံးအဆောက်အုံတချို့နဲ့ကားနှစ်စီးပျက်စီးခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့အော်တိုဘားလ10ရက်နေ့ကလည်းကြောက်တော်မြို့မစီနဲ့အာထက်ကနှစ်စာသင်ကျောင်းဝင်းတဲကိုစစ်ကောင်စီကဘုံနှလုံးကျဲချခဲ့တာကြောင့်ကလေးငယ်တဦးအပါဝင်ထိခိုက်သေးဆုံးသူ10ဦးထက်မနည်းရှိခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီကြခတ်ချောင်းရွာမှာစစ်ကောင်စီလက်နက်ကြီးကြောင့်အသက်10နှစ်အရွယ်မိန်းကလေးတဦးသေဆုံးပြီးတော့3ဦးဒဏ်ရာရတဲ့တဲ့င်းကိုတင်ပြပေးပါမယ်။အော်တိုဘားလ12ရက်နေ့မှာကရင်အမျိုးသားအစည်းအရုံး KNU တပ်မဟာ6ထိန်းချုပ်နယ်မြေဝင်းရီးမြို့နယ်ကြခတ်ချောင်းရွာမှာစစ်ကောင်စီရဲ့လက်နက်ကြီးကြောင့်မိန်းကလေးငယ်တဦးသေဆုံးခဲ့ပြီးတော့3ဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်။ကြိုင်းစိတ်ကြီးအခြေစိုက်စစ်ကောင်စီဗျူဟာဂုံးကနေ81မမလက်နက်ကြီးများဖြင့်ပစ်ခတ်ခဲ့တာဖြစ်ပြီးတော့အသက်10နှစ်အရွယ်မိန်းကလေးငယ်တဦးလက်နက်ကြီးထိမှန်သေဆုံးခဲ့တာပါ။ဒါအပြင်နောက်အမျိုးသား2ဦးနဲ့အမျိုးသမီး2ဦးလည်းထိမှန်ဒဏ်ရာရခဲ့ပြီးတော့2ဦးဟာဒဏ်ရာပြင်းထန်တဲ့အတွက်ကြောင့်အသက်အန္တရာယ်ဆိုးရင်ရတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာ KNU ဝင်းရီးမြို့နယ်အနန်းကွင်းချေးရွာအခြေစိုက်စစ်ကောင်စီဗျူဟာစခန်းကိုတော်လှန်ရေးတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးပစ်ကူတွေအများအပြားအသုံးပြုခုခံနေတာကြောင့်ဒေသခံတွေတိမ်းရှောင်နေကြရတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီဗမော်မှာ KIA နဲ့စစ်ကောင်စီတပ်များတိုက်ပွဲပြင်းထန်နေပြီးတော့စစ်တပ်ရဲ့ပစ်ခတ်မှုကြောင့်နေအိမ်များမီးလောင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။အော်တိုဘားလ13ရက်နေ့မှာဗမော်မြို့နယ်6မိုင်နဲ့9မိုင်အကြား KIA နဲ့စစ်ကောင်စီတပ်များတိုက်ပွဲအပြင်းထန်ဖြစ်နေပြီးတော့စစ်တပ်ကလက်နက်ကြီးများ၄ချောင်းပစ်ကူများပစ်ခတ်တာကြောင့်ရပ်ကွက်များအတွင်လက်နက်ကြီးကြီးများကျရောက်ပြီးမီးလောင်မှုများဖြစ်ပွားခဲ့ကြောင်းဗမော် People Defense Force BPDF မှသိရပါတယ်။နေစဉ်တိုက်ပွဲပြင်းထန်နေပြီးတော့ကောင်းကြားရန်အနည်းမှလည်းစစ်ရေးတွေတင်းမာနေတယ်လို့သိရပါတယ်။ KIA ဦးဆောင်တဲ့တော်လှန်ရေးတပ်များကဗမော်မြို့ပတ်ဝန်းကျင်မှာရောက်ရှိနေပြီးတော့စစ်တပ်မှခုခံစစ်ပြင်နေကြောင်းသိရပါတယ်ခင်ဗျာ ဆက်လက်ပြီးဘုံတိချတိုက်ခိုက်ခဲ့ပြီးတဲ့နောက်ကန်ဒီပြူရွာမှရဲတအူလက်နက်နဲ့အလင်းဝင်တဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းမြိုင်မြို့နယ်ကန်ဒီပြူစောထီးရွာကိုဘုံတိချတိုက်ခိုက်ခဲ့ပြီးတဲ့နောက်ရွာအတွင်းမှရဲတပ်သားတအူလက်နက်နဲ့အလင်းဝင်လာတယ်လို့ Burmese Peacock Defense Force BPDF ကသတင်းထုတ်ပြန်ထားပါတယ်။အော်တိုဘာလ17ရက်နေ့မှာ BPDF ဗမာတောင်တပ်ဖွဲ့နဲ့မဟာမိတ်တပ်ဖွဲ့များကကန်ဒီပြူရွာအား RC ဖလိမ်းများဖြင့်ဘုံတိချတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဘုံတိချတိုက်ခိုက်ခဲ့ပြီးတဲ့နောက်ပြူရွာအတွင်းမှရဲတအူ ME3 တနက်တလက်နဲ့တကွာအလင်းဝင်လာခဲ့တယ်လို့သိရပါတယ်။တိုက်ခိုက်မှုအတွင်းပြူရွာအတွင်းမှကင်းတဲ့တလုံးပြက်စီးခဲ့တယ်လို့အလင်းဝင်ရဲတပ်သားထံမှသိရှိရကြောင်းဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းစစ်သွင်းနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။စီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုမင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါရယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ14ရက်နေ့မနက်ခင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါရယ်ခင်ဗျာ။ပထမဦးစွာဂျနီဗာမြို့၌ကျင်းပလျက်ရှိသည့်149ကြိမ်မြောက်နိုင်ငံတကာပါလီမန်များညီလာခံနှင့်ဆက်ဆက်အစည်းအဝေးများသို့မြန်မာလွတ်တော်ကိုယ်စားလှယ်အဖွဲ့ပါဝင်တက်ရောက်တဲ့သတင်းကိုတင်ပြပေးပါမယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့၌ကျင်းပလျက်ရှိသည့်149ကြိမ်မြောက်နိုင်ငံတကာပါလီမန်များညီလာခံနှင့်ဆက်ဆက်အစည်းအဝေးများသို့ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်ဒေါက်တာဝင်းမြတ်အေးဦးဆောင်သောမြန်မာလွတ်တော်ကိုယ်စားလှယ်အဖွဲ့ပါဝင်တက်ရောက်လျက်ရှိကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH မှသတင်းထုတ်ပြန်ပါတယ်149ကြိမ်မြောက်နိုင်ငံတကာပါလီမန်များညီလာခံနှင့်ဆက်ဆက်အစည်းအဝေးများအားအောက်တိုဘာလ13ရက်နေ့မှ18ရက်နေ့အထိကျင်းပသွားမည်ဖြစ်ပြီးမြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့သည်ညီလာခံအစည်းအဝေးများအမှုဆောင်ကော်မတီအစည်းအဝေးများအမြဲတမ်းကော်မတီအစည်းအဝေးများနှင့်ဆက်ဆက်အစည်းအဝေးများသို့ပါဝင်တက်ရောက်သွားမည်ဖြစ်ကာညီလာခံတို့တက်ရောက်လာသည့်နိုင်ငံအလိုက်လွတ်တော်ကိုယ်စားလှယ်အဖွဲ့များနှင့်တရားစီတွေ့ဆုံဆွေးနွေးသွားမယ်လို့သိရပါဗါဒ်အော်တိုဘာလ13ရက်နေ့တွင်မြန်မာလွတ်တော်ကိုယ်စားလှယ်အဖွဲ့သည်အမျိုးသမီးလွတ်တော်ကိုယ်စားလှယ်များဖိုရမ်အာရှပစိဖိတ်ဒေသအစည်းအဝေးတို့သို့ပါဝင်တက်ရောက်ခဲ့သည့်အပြင်နယူးဇီလန်၊ဆွီဒင်၊မလေးရှားနိုင်ငံ၊ထိုင်းနိုင်ငံတို့မှကိုယ်စားလှယ်အဖွဲ့နှင့်တွေ့ဆုံ၍မြမအရေးအခြေအနေများကိုရှင်းလင်းပြောကြားကာပူးပေါင်းဆောင်ရွက်ပေးစီလိုသည့်ကိစ္စရပ်များကိုလည်းတောင်းဆိုခဲ့တယ်လို့ဖော်ပြထားပါတယ်။မြမကိုစလဲအဖွဲ့သည်အကြံဖတ်စစ်တပ်၏ဥပဒေမဲ့အာဏာသိမ်းမှုနှင့်နောက်ဆက်တွဲအကြံဖတ်မှုများအိန္ဒိယနိုင်ငံများနှင့်ပြည်ပရောက်မြမရွှေ့ပြောင်းများအရေးစစ်ပေးရှောင်ပြည်သူများအခြေအနေနှင့်လိုအပ်ချက်များမြမလွတ်တော်ကိုစလဲများအပါအဝင်တပ်ဆိုင်သူအစုအဖွဲ့များ၏ကြိုးပမ်းနေသည့်နိုင်ငံရေးမျှော်မှန်းချက်များနှင့်ပြမျိုးတိုးတက်မှုများကိုနိုင်ငံတကာအသိုက်အဝန်းကကြဲကြဲပြန့်ပြန့်သိရှိနိုင်ရေးနှင့်ပူးပေါင်းဆောင်ရွက်မှုတို့တိုးမြင့်ရရှိနိုင်ရေးစသည့်ရည်ရွယ်ချက်များကြိုတင်ပြင်ဆင်မှုများဖြင့်တွားရောက်တက်ရောက်နေခြင်းဖြစ်ပါသည်။နိုင်ငံတကာပါလီမန်များအဖွဲ့သည်ကမ္ဘာနိုင်ငံပေါင်း180ကျော်မှနိုင်ငံတော်အဆင့်လွှတ်တော်များဖြင့်ဖွဲ့စည်းထားသည့်ကမ္ဘာလုံးဆိုင်ရာလွှတ်တော်အဖွဲ့အစည်းတစ်ရပ်ဖြစ်ပြီးပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအားမြန်မာနိုင်ငံနှင့်မြန်မာပြည်သူတို့၏တရားဝင်ကိုစားပြုအဖွဲ့အစည်းအဖြစ်အသိမှတ်ပြုထားကာမြန်မာလွှတ်တော်ကိုယ်စားလှယ်အဖွဲ့အနေဖြင့်2023ခုနှစ်မတ်လတွင်ဘာရိန်းနိုင်ငံမနားမမြို့၌ကျင်းပခဲ့သည့်146ကြိမ်မြောက်နိုင်ငံတကာပါလီမန်များညီလာခံမှစ၍လူကိုယ်တိုင်တွားရောက်တက်ရောက်လျက်ရှိသည့်အပြင်မြန်မာပြည်သူများ၏အတန်းများကိုနိုင်ငံတကာအသိုက်အဝန်းကကြဲကြဲပြန့်ပြန့်သိရှိနားလည်နိုင်စေရေးကိုစားပြုဆောင်ရွက်လျက်ရှိကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်စက်တင်ဘာလအတွင်းထောက်ပို့တာဝန်ထမ်းဆောင်ခြင်းအနှစ်ချုပ် PRF ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလအတွင်းတာဝန်ထမ်းဆောင်ခဲ့ကြတဲ့ထောက်ပို့တပ်သားဦးရေထောက်ပို့ငွေပမာဏတို့ကိုအများပြည်သူလူထုအားပွင့်လင်းစွာသိရှိစေဖို့ပြည်သူတော်လှန်ရေးထောက်ပို့တပ် PRF မှသတင်းထုတ်ပြန်ပါတယ်။စက်တင်ဘာလအတွင်းထောက်ပို့တပ်သားဦးရေ 28,299 ဦးနှင့်ထောက်ပို့ငွေပမာဏအမေရိကန်ဒေါ်လာ 94,289 ခန့်ရရှိခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာထောက်ပို့တပ်သား 15,324 ဦးရှိပြီးထောက်ပို့ငွေပမာဏအမေရိကန်ဒေါ်လာ 45,919.81 ခန့်ရရှိကာမန္တလေးတိုင်းမှာထောက်ပို့တပ်သားဦးရေ 2,146 ဦးနှင့်ထောက်ပို့ငွေအမေရိကန်ဒေါ်လာ 5,129.61 ခန့်အများဆုံးထောက်ပို့ပေးနိုင်ခဲ့ပါတယ်ခင်ဗျာ။ဆက်လက်ပြီး ပင်လောင်းမှာစစ်တပ်နဲ့ကရင်နီတော်လှန်ရေးအင်အားစုတွေကြားတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံအများအပြားစစ်ဘေးရှောင်နေရတဲ့သတင်းကိုတင်ပြပေးပါမယ်။ပင်လောင်းမြို့နယ်မှာစစ်တပ်နဲ့ကရင်နီတော်လှန်ရေးအင်အားစုတွေအကြားတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံအများအပြားစစ်ဘေးရှောင်နေရတယ်လို့ရွှေပြည်မြေသတင်းဌာနမှဖော်ပြထားပါတယ်။ပင်လောင်းမြို့နယ်နံပါမူနဲ့နောင်ဝိုးစတဲ့ကျေးရွာတွေမှာအော်တိုဘာလကစပြီးစစ်ကောင်စီနဲ့ကရင်ပြည်တော်လှန်ရေးအင်အားစုတွေအကြားတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဆိုပါတယ်။ပင်လောင်းမြို့ပေါ်တွင်တိုက်ပွဲမဖြစ်ပွားဘဲရွာတွေဘက်မှဖြစ်ပွားနေတာကြောင့်ပင်လောင်းမြို့ပေါ်မှာလူဦးရေ1000ကျော်စစ်ရှောင်နေရတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတပတ်အတွင်းစစ်ကောင်စီတပ်ဖြတ်၍အပြစ်မဲ့ပြည်သူ5ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။တောင်ပိုင်းစစ်ဒေသနယ်မြေတွင်ရရှိထားသည့်အချက်အလက်များအရစစ်ကောင်စီတပ်ပစ်လိုက်သောလက်နက်ကြီးကြီးကြောက်ပောက်ကွဲ၍တပတ်အတွင်းအပြစ်မဲ့ပြည်သူ5ဦးသေဆုံးခဲ့ရပြီး9နှစ်အရွယ်ကလေးငယ်တဦးနှင့်အတူစစ်ကောင်စီထောင်ထားသောမိုင်းနှင်းမိ၍ခြေထောက်ပြတ်ထွက်ဒဏ်ရာရသူ2ဦးအပါအဝင်စုစုပေါင်း22ဦးဒဏ်ရာရရှိခဲ့ကြောင်းတောင်ပိုင်းစစ်ဒေသမှသတင်းထုတ်ပြန်ပါသည်နေအိမ်၅လုံးပျက်စီးသွားခဲ့ပြီးနွား၆ကောင်ဒဏ်ရာရသေဆုံးခဲ့သည့်အပြင်ပဲခူးတိုင်းရေရာရှည်မြို့နယ်ရှိကျေးရွာများအားတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီတပ်ကနေ့စဉ်ဒရုန်းဗုံးသီးများကျဲချတိုက်ခိုက်နေခြင်းကြောင့်အနီးအနားရှိကျေးရွာ၆ရွာမှပြည်သူ900ဦးခန့်စစ်ဘေးရှောင်နေရတယ်လို့ဖော်ပြထားပါတယ်။တောင်ပိုင်းစစ်ဒေသဤရရှိထားသောအချက်လက်များကိုသာအခြေခံထားခြင်းဖြစ်ပြီးလက်တွေ့မြေပြင်တွင်အထက်ပါစစ်များထက်ပိုများနိုင်ကြောင်းသိရပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ဒေါက်တာဇော်မြင့်မောင်အားရည်စူး၍ရက်လယ်အလူ ABSDF ပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဒုတိယဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်အားရည်စူး၍ရက်လယ်အလူကိုမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကျောင်းသားတက်မတော် ABSDF ပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ရက်လေအလူကို ABSDF ဗဟုဌာနချုပ်ဒေါန်တမန်စကန်၌ပြည်သူ့ကောင်ကြီးအသင်းမှဒုဥက္ကဋ္ဌဦးစိုးစောအောင်နှင့်88မျိုးဆက်ကိုရင်ထွေးတို့မှမကဒတရဲဘော်များနှင့်အတူရည်စူးကုသိုလ်ပြုလုပ်ခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းစစ်သွေးနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဤတွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လိုင်းရေးကဗျာကန်တာမှာတီအိုဇော်ရေးသားထားပြီးလွတ်လပ်မှုကိုဖတ်ကြားထားတဲ့ခရီးအဆုံးထိရှောက်မိသူများဆိုတဲ့တော်လိုင်းရေးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ခရီးအဆုံးထိရှောက်မဲ့သူများခဏခဏတီးခံဘူးကြတဲ့ဘဲတတဝါတွေကအထက်ထက်ရောင်းတက်ခဲ့ကြတယ်လေ။ခွင့်လွတ်ဖို့အပြန်ပြန်ကြံစီဘူးကြတယ်။ခွင့်လွတ်လို့မရအောင်ဘယ်မိစ္ဆာတွေကရုပ်မှရက်ဆက်ပြခဲ့တယ်။နာဇီဖက်စစ်တွေအကြောင်းကိုမမေ့ပြောက်ကြဘူး။ကဘာကြီးကခဏခဏအထက်ထက်တတိပေးနေစေ။ခံစားတတ်တဲ့နှလုံးသားစဉ်းစားတတ်တဲ့အုံနောက်များအတွက်နာဇီလက်သစ်တွေကိုမေ့ပြောက်ပြပါလို့လာလာပြီးနားမချနိုင်။မာစီဒီကာနဲ့အလဲအထက်လှုပ်မေ့ပြောက်တတ်ကြမဲ့သူတွေမှမဟုတ်တာ။စူးစားပြီးမေ့ပြစ်လိုက်တော့ဆိုပြီးကိုငှက်တချင်းနဲ့လဲလာလာရောမချကြနေဒီမျိုးဆက်တွေကအသက်ခံတာတည်နေသရွေ့အမောင်ခိရဲ့အိမ်မက်ဆိုးတွေကိုမမေ့ပြစ်ဖို့ကြိုးစားဆွဲချက်မတင်နိုင်တော့တဲ့သူတွေကိုစားညှော်လင့်ချက်ကြီးကြီးမားမားလက်ဆင့်ကန်ဆက်ပြီးထားသွားကြမယ်
Radio NUG မှာဆက်လက်အသံလွှင့်နေပါတယ်။အခုတစ်ခါမှာတော့တော်လိုင်းတီးဂီတာအစီအစဉ်ဖြစ်ပါတယ်။စကိုင်းချက်တာ CDF အချိုးနဲ့တင့်နွမ်း PIO PIE တို့တီးဆိုထားတယ်။နေလဲမွေးကျွေလဲမွေးဆိုတဲ့တော်လိုင်းတီးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။What do you mean?
lo su be kwen le ni ya ye au ma chu chi ye ne be ro ya me pyan la de myo le che ne mo le ge ge me twat twa la ne pye do me pyan ma la de aim ma twi ya dan ya pye de pya ri o ma pyan sha pye twa ye tan le ya kwe bo le pyan lai de yan ga ri me ya me sai chao pyo le myet yi daw chan ma nam twi de me wa ye me chai ta de he kwat de ya me ko sa mo twat twa bi de ga ko ni su charo ain na ne lwe lo twa do di mai chi ye chin lo bwa do pi tu le twa bo wa o ne lo tha bo ma yo me yo ma ya do me ha me chang ain ma so re ma ye pyan ma ain ye kita ha me ye khan chin le de ma tan tait se ka ba le bo ma ni da pe ro ma pan le de mi ta du ta wa ma yu nai ne lo phin le le bwa chan le nga yon yin ni de kaung ngin na ywa de mo wa ka ba ma twei ne te ban pwe ke ku naung ju wa nwe pan ni ne o chin tan ni de man mwe paw mya lo chwi nwan lwe na ka ba yin de ke me to mi lo to chaung le lakmaung kat ko mi se na chi de aim mat ti mat ko ko lwa mi de ya ko de chaung we sai chan la chin de pyo shwe mu ga pan ko ne da na nya ta mu shi de ka ba ma twei khi ya sha pho ti kaung le la ti de phyan kaung ngin bo san yin ga lo ta pu ri taung ke
Radio NUG သတင်းရှင်များခင်ဗျာဒီနေ့မနေ့ရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုမှာတော့ Matubi Times ကစီစဉ်တင်ဆက်ထားတဲ့ Matubi ချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုယ်တက်တော့ဘုမစားပိတ်တင်းကိုဆွေးနေတလားငါယူနာခုကွန်ထောင်းနေကွန်ဆွန်ကွန်လီအော်တိုဘန်သားရဟင်းနောက်ထမ်းကလာတာအဒန်းကဘန်လာဆေလုံးနီအပခနာချင်းခဘလောင်လာဒစ်စထရီကမတပီကခလခလခကအုံနာကောလိပ်မတူရီဖျူဂျီကမ်တူဝါအော်တိုဘန်စထရီမင်ချန်ကလိုင်အမင်တို့ကလုံဒကအင်ပခတ်ပိုးစီတလားမင်းလုံးImposirunga sanyen khomvalpo sau ogne omna khu ovalpo tila kemka ol thanko hutkum pakharlo athwe tika ima nusa pathum omuti khaina bahang atangurunga kemka tawon khu khaklo san remna bangla kasai pau ami khakham bomna khom mabangetla milo အပနိနာချင်းခဘောထန်တန်ခပွေကစကောင်စီခါကပ်အုံနာမန်စီဘီဘန်ဟေတာချလန်ကောင်ဆယ်ပနမ်ခါကပ်ခကလကုမ်ထောင်းနီကုံကုလ်ကုမ်လီအော်တိုဘန်နစ်စရီမင်ဇာငါအလိုပါစင်တလာအောလ်ထန်ရက်လောချလန်ကောင်ဆယ်ခါကပ်ခခေတာတီလီမ်အော်ပရေရှင်းဖော်အတုံဖယာစက်တမ်ဘာလာခွေယာထန်တန်ခပွေယာစကောင်စီခါကပ်မန်အလိုနာလိုက်ဗီလာကက်စ်ဟောင်းအလိုပါတီအော်တိုဘာလာအတုံမဲနာစီဘီဘန်ဟေအလိုပါလောကုမ်ထောင်းနီကုံကုလ်ကုမ်လီအော်တိုဘာနစ်စရီနေနာထန်တန်ခပွေယာစကောင်စီခါကပ်နဲ့ချင်းလန်ကောင်စီခါကပ်ခခါအနာငဲလာထိုဒုံငါခတ်ဘန်ခတ်ဘာငါအကဒึกယတိလာမင်းလုံအပထမနာချင်းခဘလ်ဟခါခဘေးစီကောင်စီကုနှွေကပလစ်ပခတာကုမ်တောင်းနေကုမ်ကုလ်ကုမ်လီအော်တိုဘန်ရဲနေနာပြနမ်ခါကပ် CDF ဟခါတင်လာလူတလာဝထန်ရကလောတိကပလစ်တတာအမကလုံပုတ်စခဘိုင်ဟန်ခွန်တီဟလူဒုံငါ CDF ဟခါလောကုဒုကပေကိုတီဆဆင်းနာမှနာပဟေကထောက်စင်တလာ CDF ဟခါလောအတင်းစာလီနာရမ်ဆာငါစနာခမ်ဘယ်ဟမ်နေတူကိုက်တီပြနမ်ခေဘိုင်ဟမ်တာကုမ်ထောင်းနီကုမ်ကုလ်ကုမ်လီအော်တိုဘာနေရနေနာ ZZLMS ဘရာဒါဟုတ်လိုစာလား ZZLMS လိုတိကအကောင့်နဲ့တူကိုက်တီဘိုင်ဟမ်ကိုဟေတာနှုတ်ဝေငါအဆိုင်အဝေရုကနာမီတီငါရမ်ဆာငါစနာငွန်ပရဟမ်တူပရဟမ်အုတ်ခືနဘန်လာအဆာယူတီလာမင်းလုံးပြနမ်ခေကလိုဘိုင်ဟမ်ကိုတာတဟေကအုတ်လကနာစာအလှလာမကလိုကုမ်ထောင်းနီကုမ်ကုလ်ကုမ်လီနိုဝမ်ဘာနီကုလ်နီလီဟီလငါအုံနာတူခွေယပြနမ်ခေဥခတ်ခောအလက်ထရစ်နဲ့ငါတူပရဟမ်ဘုံဒေတီငါတူပရဟမ်တွေ့စီမှန်တိငါတူပဟမ်တလာတင်းစာတိကအုတ်လင်နာဝိုင်ပရတာဒန်တတ်လာအုံနီတလာ ZZLMS လိုပြနမ်ခကမင်ဟမ်လာစာလာအပငါနာမတူပီခပီကပြနမ်မနုပခတာထိုင်းမလေးရှားရမ်ရီယာမော်တိုအက်ဆစ်ဒန့်တော့ကကုမ်ထောင်းနေကုမ်ကုလ်ကုမ်လီအော်တိုဘာနီကဝနင်းမန်ချာငါဒึกတလာအုတ်ထောင်ရက်လို့အကဒึกဟေတာမတူပီခပွေဝပုန်ဝန်စာကနူဒေါ်နီအမင်းနတိနှုတ်ရလာမလေးရှားရာမကအုံအဘာတင်းလာအစီဝင်ကပကမူလာအက်ဆစ်ဒန့်အတုံတိစီယုံလာအယုံပူဝန်ဒီအော်တိုဘာနီကဝနင်းမန်ချာငါတာစီယုံကဒึกတလာမင်းလို့အနိကအဘာဟေတာဆေယပအောင်အမင်းနတိစစ်ကောင်စီကွန်မွေယဘီဆိုင်ဟာအငိုင်ပဒုံက CDM အဆိုင်ဆေယပခတ်လို့အပေါ်နာကုမ်ထောင်းနေကုမ်ကုလ်ကုမ်လီအော်တိုဘာနီလှရဲနေနာတျက်ထောင်းတာ Cash Free Fighting Championship 137 ထက်လှလန်နာပယာ American fighter Christian ne thakhoi viti juso banda kumthawni kumkul kumli December ni sri ni na American fighter Cory Duran ne thakhoi ni dila minglo tel thang ne kathakham American fighter heta tanhin hil athak professional pai pai akata fighter pakhat lo juso ban ne kathakham American fighter Cory Duran he kho pai pro athak ti tana pai kadang fighter pakhat dila minglo Radio Dong Long Ha Natun Kangai Khakta Kolkho Ka Tu Yaltukum Johnny Khat Menjang Khnek Parele Mini Somthoma 16 meter 17.79 megahertz Dong Long Ha Kho Natun Thai Jung Dematu Bi Tham Ol Thang Khnatun Bai Soa Jalla Omai Na Ka Khu Asa Bai Ding Se
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေတာပေါ့ပါလာပါရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်